VOA ရုရှားဌာနကသတင်းတောက်နှစ်ဦးကိုအရင်ကသူတို့ရုရှားကိုထောက်ခံလိုလားတဲ့သတင်းဌာနမှလုတ်ခဲ့သူတွေဖြစ်တဲ့အတွက်ဆိုကစုံစမ်းစစ်ဆေးမှုတွေပြုလုပ်ဖို့ပြီးခဲ့တဲ့တောက်ကြနေကအလုတ်ကနေခွင့်နဲ့အနာပေးလိုက်ပါတယ်။သတင်းတောက်ဂါရီကန်ရာကနစ်စကီဒါရီရာဒါဗစ်ဒိုစတိုနှစ်ဦးကို VOA ရုရှားဌာနက2022ခုနှစ်အော်တိုဘာလာမှာငှားရမ်းခဲ့တာဖြစ်ပါတယ်။ဒါပေမဲ့သူတို့နှစ်ဦးအရင်ကအလုတ်လုတ်ခဲ့တဲ့သတင်းဌာနမှာတော့ရုရှားကယူကရိန်းကိုကျူးကျော်တဲ့စစ်ပွဲကိုထောက်ခံတဲ့ဝါဒဖြန့်နာတွေကိုထုတ်လွှင့်ခဲ့တယ်လို့နိုဝင်ဘာလထဲမှာပဲရုရှားဌာနမှာရှိတဲ့သတင်းတောက်ဝန်ထမ်း92ဦးတဲက15ဦးကလက်မှတ်ရေးထိုးတိုင်တန်းခဲ့ပါတယ်။ယူကရိန်းသတင်းမီဒီယာလှုပ်ရှားမှုမှာပါဝင်တဲ့သတင်းတောက်အယောက်20ကလည်းပြီးခဲ့တဲ့ကြာသပတေးနေ့တုန်းကကန်ရာကနစ်စကီကိုအလုတ်ကနေဖယ်ရှားပေးဖို့လက်မှတ်ရေးထိုးတောင်းဆိုခဲ့ပါတယ်။ယူကရိန်းသတင်းမီဒီယာလှုပ်ရှားမှုအဖွဲ့ကကန်ရာကနစ်စကီအရင်ကထုတ်လွှင့်ခဲ့တဲ့သတင်းတွေကိုပြန်လည်စစ်ပြီးသူ NTV သတင်းဌာနမှာလှုပ်ရှားကရုရှားကိုလိုလားထောက်ခံတဲ့ထုတ်လွှင့်ချက်တွေကိုတွေ့ရှိခဲ့ရတယ်လို့ဆိုပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီး VOA တာဝန်ရှိသူတွေကိုတိုက်ရိုက်ဆက်သွယ်မေးမြန်းရမှာလဲ။တိုက်ရိုက်ဖြေကြားခြင်းမရှိဘဲရုရှားအပါအဝင်ဖိနှိပ်မှုရှိတဲ့တိုင်းပြည်တွေကအတွေ့အကြုံရှိတဲ့သတင်းတောက်တွေကိုငှားရမ်းလေ့ရှိကြောင်းနဲ့သူတို့အားလုံးဟာအယ်ဒီတာတွေရဲ့ကြီးကြပ်မှုအောက်မှာသတင်းတောက်တွေလိုက်နာရမယ့်စီမင်းစည်းကမ်းနဲ့အညီလှုပ်ဆောင်ကြရတာဖြစ်တယ်လို့သာပြန်လည်ဖြေကြားခဲ့ပါတယ်။